ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဖြစ်ပွားနေတဲ့အစိုးရစန့်ကျင်ရေးဆန္ဒပြနေသူတွေကိုတိုက်ခိုက်မှုနှစ်ကြိမ်ပြစ်လုခံခဲ့ရပြီးတော့ဆန္ဒပြသူအမျိုးသမီးမျိုးသားခုနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောဆိုပါတယ်။စနေနေ့မနေ့စောစောပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းမှာလူနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ ါတယ်ဆန္ဒပြခေါင်းဆောင်အရင်ကဒုတိယဝန်ကြီးချုပ်ဟောင်းဖြစ်တဲ့စုထက်တာစုပန်ကတင်းနာလေးမှာအစိုးရရန်ရဲရက်ဆိုင်သွားစီရမယ်ဆိုပြီးတော့ရည်ရွယ်ပြီးလူလူလှုပ်ရှားမှုကြီးပြုလုပ်နေတာဖြစ်ပါတယ်ဆန္ဒပြသူတွေကမြို့တော်ရဲ့အဓိကကျတဲ့ highway လမ်းမကြီးတွေကိုပိတ်ပစ်ပြီးတော့အစိုးရရုံးတွေအလုံးမလုံးနိုင်အောင်လုပ်ပစ်ဖို့ရည်ရွယ်ထားပါတယ်။ဝင်းကြီးချုပ်ရင်လတ်ရှင်လန်ဘော့ကတော့ပါလီမန်ကိုဖျက်သိမ်းခဲ့ပြီးရွေးကောက်ပွဲကိုအစောဆုံးပြန်ပြီးတော့ကျင်းပပေးမယ်။လက်အတန်းကြာဖြစ်ပေါ်နေတဲ့နိုင်ငံရေးပြည်ပခါတွေဖြည့်ရှင်းဖို့အတွက်ပြုပြင်ပြောင်းလဲရေးကော်မရှင်တစ်ခုဖွဲ့မယ်လို့အဆိုပြုထားပါတယ်။အတိုက်ခံတွေကတော့ဒါဟာမလုံလောက်ပါဘူး။ဖေဖော်ဝါရီလ2ရက်နေ့မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲမတငင်ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုတယ်လို့ပြောပါတယ်။ရွေးကောက်ပွဲမှာအာဏာရပါတီပဲဆက်ပြီးတော့အနိုင်ရသွားနိုင်ခြင်းရှိတယ်လို့လေလေလာသုံးသက်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ